မြန်မာအစိုးရအနေနဲ့2014ခုနှစ်မှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ဖို့အဆင့်သင့်ဖြစ်ပြီလားဆိုတဲ့မေးခွန်းဟာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးမစ္စတာမာတီနာတာလီကာဝါရဲ့အခုခီးစဉ်ကအဆုံးဖြတ်ပေးမလို့ဖြစ်နေပါတယ်။မြန်မာနိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူသင့်မယူသင့်ကိစ္စဟာနောက်လနိုဝင်ဘာလ14ရက်ကနေ19ရက်နေ့အထိအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ်အာဆီယံအဖွဲ့ကြီးရဲ့19ချိန်မြောက်ထိပ်သီးအစည်းအဝေးကနေအဆုံးဖြတ်ပေးမယ်လို့လည်းပြောနေကြပါတယ်။2014ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူရေးဟာမြန်မာအစိုးရအတွက်တော့အထူးအရေးကြီးတယ်လို့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့အနောက်နိုင်ငံကြီးတွေကပိတ်ဆို့အရေးယူမှုတွေရှော့ချလာရေးနဲ့သမ္မတဦးသိန်းစိန်အစိုးရတဲ့ဟာနိုင်ငံတကာမှာပုံမူကျယ်ပြန့်စွာဝင်ဆက်နိုင်ဖို့အာဆီယံလိုအဖွဲ့မှာအလှည့်ကျဥက္ကဋ္ဌဖြစ်ရေးဟာနိုင်ငံတကာဆက်ဆံရေးမှာအရေးပါတဲ့ခြေလှမ်းအစဖြစ်တယ်လို့ဆိုကြပါတယ်။တစ်ဖက်မှာလည်းအာဆီယံအဖွဲ့ဝင်ဆယ်နိုင်ငံအတွက်အထူးသဖြင့်ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့လွတ်လပ်မှုအခွင့်အရေးတွေရှိနေပြီဖြစ်တဲ့အင်ဒိုနီးရှားနိုင်ငံလိုနိုင်ငံအတွက်တော့မြန်မာအစိုးရဟာတကယ်ပဲပြုပြင်ပြောင်းလဲရေးခြေလှမ်းတွေစနိုင်ပြီလားဆိုတာယုံကြည်မှုရှိကျင်နေတာဖြစ်ပါတယ်။ဒီကိစ္စဟာမြန်မာအစိုးရနဲ့အာဆီယံအဖွဲ့နှစ်ဖက်စလုံးအတွက်အရေးကြီးပုံကိုတော့အဝေးရောက်ညွှန်ပေါင်းအစိုးရကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်းထွန်းကအခုလိုပြောပါတယ်။
အလဲကျဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူဆိုတဲ့ကိစ္စဟာနော်ဒါဗမာနိုင်ငံရဲ့ကိစ္စတခုလည်းမဟုတ်ဘဲနဲ့အာဆီယံတခုလုံးရဲ့ဂုဏ်သိက္ခာကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးအလဲကျဥက္ကဋ္ဌအနေနဲ့နိုင်ငံတခုကနေပြီးတော့ကျင်းပတဲ့နေရာမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကပဲလာတက်တာမဟုတ်ဘဲနဲ့အာဆီယံနဲ့ဒီမိတ်ဖက်ဖြစ်တဲ့ဒီအနောက်ဒီမိုကရေစီနိုင်ငံတွေလည်းပါဝင်ရတဲ့သဘောရှိပါတယ်။ဆိုတော့အနောက်ဒီမိုကရေစီနိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီလူ့အခွင့်အရေးတိုးတက်ပြောင်းလဲမှုအခြေခံပေါ်မှာသူတို့ဒီလိုမျိုးစည်းဝေးတွေကိုတည်ရေးမတည်ရေးကိုရှုံးချက်ကြမှာဖြစ်ပါတယ်။အခုအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးလာတဲ့အစည်းအဝေးဟာဥသိမ်းစိန်အစိုးရအနေနဲ့တကယ်အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီအတွက်ပြည်ပြင်ပြောင်းလဲမှုတွေအကောင့်အထည်ပေါ်နေတာရှိမရှိသို့မဟုတ်အဲ့ဒါနဲ့အတူလူ့အခွင့်အရေးအခြေအနေတိုးတက်ပေါင်းမှုရှိမရှိပေါ့နော်။ဒါတွေကိုလေ့လာသုံးသပ်ဖို့လာရောက်တာဖြစ်ပါတယ်
။တစ်ဖက်မှာလည်းမြန်မာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့ပြောနေပေမဲ့နိုင်ငံတကာအမြင်မှာအားမရတာတွေရှိနေပါသေးတယ်။နိုင်ငံရေးကျင်းသားတွေအားလုံးကိုလှုပ်မပေးသေးတာနဲ့တိုင်းရင်းသားဒေသတွေကိုထိုးစစ်တွေပြန်လည်ဆင်နွှဲနေတဲ့ကိစ္စတွေဖြစ်ပါတယ်။တကယ်လို့အဲ့ဒီနှစ်ချက်ကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ပေးမယ်ဆိုရင်မြန်မာအစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့လို့ထင်မြင်သူတွေလည်းရှိပါတယ်။ဒေါက်တာတောင်းထွန်းကတော့အဲ့ဒီနှစ်ချက်ဟာအခြေခံလိုအပ်ချက်အဖြစ်မြင်ပါတယ်။
ပြတ်သားသားကောက်ချက်ဆွဲလို့မရတဲ့အနေအထားတွေကျွန်တော်တို့ရှိနေတာကျွန်တော်တို့တွေ့ရပါတယ်။အဲတော့ဒါတွေကိုပြင်ပြနိုင်ဖို့ဆိုရင်နိုင်ငံရေးအကျဉ်းသားအလုံးကိုကျွန်တော်တို့ချွင်းချက်မရှိလှုပ်ပေးပြီးတော့ဒီနိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါဝင်ခွင့်ပြုဖို့လိုပါတယ်။တိုင်းရင်းသားဒေသတွေမှာပြစ်ခတ်ရစဲရေးတွေလုပ်ပြီးတော့တွဲဆုံဆွေးနွေးရေးတွေပြန်လည်လုပ်ဖို့လိုတယ်။နိုင်ငံလုံးပြစ်ခတ်ရစဲရေးလုပ်ဖို့လိုပါတယ်
။ဒီတော်တွင်အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆရာအထူးတန်ကိုယ်စားလှယ်မစ္စတာဒဲရက်မစ်ရှယ်ဟာလည်းပြည်ခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံကိုရုတ်တရက်ရောက်ရှိခဲ့ပါတယ်။အဲ့ဒီခီးစဉ်ဟာနှစ်လအတွင်းနှစ်ကြိမ်မြောက်လာရောက်တဲ့ခီးစဉ်ဖြစ်တဲ့အပြင်မြန်မာအစိုးရဘက်ကလည်းနိုင်ငံရေးအကျဉ်းသားလိုမတုံ့နှုံးပေမဲ့ထပ်မံလှုပ်ပေးဖို့ရှိတယ်လို့ပြောထားတဲ့အတွက်ဒီရက်ပိုင်းတွေအတွင်းထူးခြားမှုကြီးကြီးမားမားဖြစ်လာစရာရှိတယ်လို့လည်းသုံးသပ်နေကြပါတယ်။လက်ရှိအာဆီယံဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမစ္စတာနာတာလီကာဝါရဲ့ခီးစဉ်ဟာမြန်မာအစိုးရနဲ့အာဆီယံဖွဲ့အတွက်အထူးအရေးကြီးတယ်လို့အမေရိကန်အစိုးရအတွက်လည်းအရေးကြီးတယ်လို့မြင်ကြပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံသားရဲ့မူဝါဒဟာအရှိတောင်အာရှဒေသကိုအထူးအာရုံစိုက်ပြီးတက်ကြွတဲ့နိုင်ငံရေးစီးပွားရေးမူဝါဒအဖြစ်ကျင့်သုံးသွားဖို့ကြိုးစားနေတဲ့အချိန်လေးဖြစ်တာကြောင့်မှာအာဆီယံအဖွဲ့ကိုကိုယ်စားပြုပြီးလာတဲ့မစ္စတာနာတာလီကာဝါအပြင်မစ္စတာဒဲရက်မစ်ရှယ်ရဲ့မြန်မာနိုင်ငံခီးစဉ်နှစ်ခေါက်ဟာလက်ရှိမြန်မာအစိုးရရဲ့ပြောင်းလဲမှုတချို့ကိုကြိုဆိုတယ်လို့ပြသလိုက်တာဖြစ်တယ်လို့ရှေ့ဆက်အပြောင်းလဲတွေခြေလှမ်းတွေမြန်ဆန်ဖို့ကိုလည်းတိုက်တွန်းနေဟန်တူတယ်လို့သုံးသပ်ကြပါတယ်မစ္စတာနာတာလီကာဝါရဲ့ခီးစဉ်တွင်လေ့လာချက်တွေအပေါ်သူ့အနေနဲ့ဘယ်လိုသုံးသပ်မလဲဆိုတာမသိရသေးပေမဲ့မြန်မာအစိုးရအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်ရာအစိုးရရဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချက်မရှိလှုပ်ပေးခြင်းဟာအဆုံးဖြတ်လို့ဖြစ်နေသလိုမြန်မာဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့ကြံတဲ့အတိုက်ခံတွေရဲ့သဘောထားကလည်းမြန်မာအစိုးရအာဆီယံဖွဲ့ဥက္ကဋ္ဌဖြစ်ရေးအပေါ်မှာအလွန်ရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ